ော့ခက်ဖြစ်လာတော့တင်းလိုက်ရတဲ့ file တွေ storage memory ကိုမလောက်နိုင်ဘူးကိုဇော်ဝင်းလှိုင်ရေ
ဟုတ်ပါဗျာကျွန်တော်လည်းတင်းထားခြင်းတဲ့အတန် file တွေ video file တွေတပ်ပုံ file တွေအတွက် external drive တစ်ခုထားရတယ်ဗျအဲ့ဒါကလည်းဘလောက်အချိန်ကြာကြာအထိစိတ်ချလက်ချတင်းထားလို့ရတယ်လဲဆိုတာကမသေးကြဘူးလေ
external hard drive တွေကလည်းတရားရာခိုင်နှုံးလုံးတော့စိတ်မချရဘူးလို့ပြောကြရေးကြတယ်နော်တကယ်လဲ 500 gig drive တစ်ခုပြတ်သွားတာအထဲထဲမှာတင်းထားတဲ့ data တွေလုံးဝပြတ်မရတော့တာကိုတွေ့ကြုံမှုတွေကလန့်နေတာအခု OneDrive ဆိုပြီးတော့ Microsoft ကလုတ်ထားတဲ့ဒီ online cloud storage ကရောဘလို့လဲလို့ဖတ်ကြည့်နေတဲ့ကိုဇော်ဝင်းလှိုင်ရဲ့
အဲ့ဒါအရင်တုန်းက SkyDrive ဆိုပြီးတော့လုတ်ထားတဲ့ cloud storage မဟုတ်လားဗျအဲ့ဒါကို OneDrive လို့နာမည်ပြောင်းလိုက်တာလေ Android phone သုံးတဲ့သူတွေအတွက် auto upload လုပ်လို့ရတဲ့ application အသစ်တွေထပ်ထည့်ပေးထားတယ်ဆိုတာစောင့်မားတွေမှာရေးထားကြတာအများကြီးပဲဗျ
ဟုတ်တယ်ရှင်ဒီ Android phone တွေမကပါဘူး iOS သုံးတဲ့ iPhone တို့ iPad တို့နဲ့လည်းသုံးလို့ရမယ် Windows ရော Mac ပါ compatible ဖြစ်တယ်နောက်ကမ္ဘာပယ်နေရာမှာပဲရှိနေတဲ့အခမဲ့သုံးနိုင်မယ်တဲ့ Microsoft ရဲ့ blog မှာအခုလိုမျိုး video နဲ့ကိုကြီးညာထားတာရှင
် One place that's available on the things you use every day One place you can share with the people you choose One place that goes and grows with you. So that what matters is safe and within reach. That's OneDrive.
ခုခေတ်မှာလူတွေအများသုံးတဲ့ electronic ပစ္စည်းတိုင်းက online နဲ့ချိတ်ဆက်ထားကြပြီဆိုတော့ဒီ online ပေါ်မှာကိုယ့်ရဲ့ file တွေကိုဘယ်လိုပုံစံမျိုးနဲ့မဆိုတင်ထားပေးတဲ့ cloud storage တွေက external hard drive တွေထက်ပိုပြီးတော့အသုံးဝင်လာနေပြီဆိုတာကတော့ငြင်းမရနိုင်ဘူးချင်တယ်
။ IT ဆောင်မရှင်တိုင်းကလည်းအဲ့ဒါကိုပဲထောက်ပြရေးကြတယ်မဆုမြတ်မွန်ရဲ့။ American ကလူသုံးများတဲ့ CNET IT website မှာဆိုရင်လောလောဆယ်ရှိနေတဲ့ cloud storage တွေကိုဘယ်ဟာကဘလောက်အတိုင်းအတာအထိတင်ထားခွင့်ပေးတယ်ဘလို့အကန့်အသတ်ချက်တွေရှိတယ်ဆိုတာနိုင်ရှင်ရေးပြထားသေးတယ်လေ။
Microsoft ရဲ့ OneDrive က 7 gig အထိကိုအခမဲ့ storage ပေးတယ်။ထပ်ပြီးတော့တိုးချင်တယ်ဆိုရင်တော့ 200 gig အထိကိုဒီ 50 gig တိုင်းမှာတစ်နှစ်ကို $25တဲ့။တခြား Dropbox တို့ Google Drive တို့ Box တို့ဆိုရင်လည်းအဲ့လိုမျိုးပဲ။တစ်မျိုးစီမှာတော့ဒီအခမဲ့ပေးတဲ့ပမာဏနဲ့အပိုကြီးဘလောက်ထပ်ပေးရတယ်လဲဆိုတော့ကွာသွားတာပေါ့လေ။
Apple သုံးတဲ့သူတွေအတွက်ကလည်းသူ့ရဲ့ cloud ဆိုပြီးတော့ backup စနစ်ရှိသေးတယ်မဟုတ်လားဗျ
။ရှိတယ်လေ။အဲ့ဒါကြတော့ Apple ကထုတ်တဲ့ iPhone, iPad, Mac တို့အတွက်ပဲခုနကပြောတဲ့ cloud storage တွေကကြတော့ Mac ရော Windows ရော Android ရော iOS ရောအားလုံးနဲ့သုံးလို့ရတော့တပန်းပိုတာတာပေါ့။တချို့ဆိုရင်ဒီ BlackBerry တို့ Kindle တို့နဲ့တောင်မှ compatible ဖြစ်တာ။အဲ့ဒါကြောင့်လည်း Microsoft က OneDrive ဆိုပြီးတော့အသစ်ပြန် launch လုပ်တာကို IT ဆောင်မရှင်တွေ blogger တွေအတွက်ကအကြီးအကျယ်ရေးစရာဖြစ်နေတာပေါ့။
OneDrive ရဲ့အသာချက်ကစာပဲဖြစ်ဖြစ်ဓာတ်ပုံပဲဖြစ်ဖြစ်ဗီဒီယိုပဲဖြစ်ဖြစ်ပေါ့လေသူ့ထက်မှတင်ထားတယ်ဆိုရင်သူက file ရဲ့အမျိုးအစားအလိုက်ခွဲပြီးတော့တင်ထားပြီးတော့လိုလိုပြန်ရှာရင်လွယ်လွယ်ပြန်ရှာလို့ရတယ်လို့ review လုပ်တဲ့ IT website တစ်ခုမှာရေးထားတယ်ဗျ
တခြား cloud storage တွေနဲ့ဆိုင်ရင် OneDrive ကတော့ဒီ Microsoft ရဲ့ Word တို့ Excel တို့ PowerPoint တို့လိုမျိုး Office application တွေနဲ့သုံးဖို့အဆင်အပြေဆုံးပဲလို့လည်းရေးထားတာရှိသေးတယ်နောက် Android phone သုံးတဲ့သူတွေဆိုလို့ရှိရင်ဓာတ်ပုံတို့ဗီဒီယိုတို့ရိုက်လိုက်တိုင်းမှာအလိုအလျောက်ဒီ OneDrive ထဲမှာသွားပြီးတော့ save လုပ်ပေးလိုက်တယ်
။နောက်သူ့ကိုကိုယ့်ရဲ့အဓိက storage အဖြစ်ရွေးထားလိုက်တဲ့ဆိုရင်ကိုယ့် computer တို့ phone တို့ထဲမှာရှိတဲ့ file တိုင်းကိုအလိုအလျောက် backup save လုပ်ပေးထားရဲဆိုတော့ save ပူစရာလည်းမလိုတော့ဘူးပေါ့လေ
။အဲ့လိုအလိုအလျောက်လုပ်ပေးရင်ကောင်းတာပေါ့။ဘာလို့လဲဆိုတော့ Harris Interactive သုတေသနအဖွဲ့ရဲ့စစ်တမ်းအရဆိုလို့ရှိရင်ဒီ cloud storage အကြောင်းသိတဲ့သူ89ရာခိုင်နှုန်းလောက်ကသူတို့ရဲ့အရေးကြီးတဲ့ file တွေကိုစက်ထဲမှာပဲ save လုပ်ထားကြတယ်တဲ့ cloud storage ထဲမှာတကူတကသွားပြီးထပ်ပြီး save မလုပ်ကြဘူးလို့ပြောကြတယ်
။ဒါနဲ့တကမ္ဘာလုံးဘာမှမဆို OneDrive cloud storage ကိုသုံးလို့ရပါတယ်လို့ကြေညာတာက Microsoft မှာ CEO အပြောင်းလဲဖြစ်ပြီးတဲ့နောက်ပိုင်းသူတို့လုပ်ငန်းအကြောင်းထူးထူးခြားခြားပထမဆုံးကြေညာခဲ့တာပဲမဟုတ်လားဗျ။
အဲ့လိုလဲပြောလို့ရပါတယ် IT အတိုင်းဝိုင်းနေမကဘူးဘန်နာရေးအတိုင်းဝိုင်းကပါသုံးသက်ပြောနေကြတာတော့ Microsoft အနေနဲ့ကဒီလူငယ်မျိုးဆက်အသစ်တွေကိုဆွဲဆိုင်နိုင်မှုမိုဘိုင်းဝန်ဆောင်မှုကိုအရေးကြီးတဲ့ view ဟာတစ်ခုအနေနဲ့သုံးဖို့လိုတယ်ဆိုတာကိုထောက်ပြရေးကြတယ်လေ
အဲ့ဒါကြောင့်သူထဲမှာတင်ထားတဲ့ file တွေထဲမှာ Facebook ပေါ်မှာတင်ကျင်တာပဲဖြစ်ဖြစ် email နဲ့ပို့ကျင်တာပဲဖြစ်ဖြစ်လောလောကူကူဖြစ်အောင်လုပ်ပေးထားတယ်တဲ့ Xbox One နဲ့ game ကစားတဲ့သူတွေဆိုလဲသူတို့ကစားနေတာတွေကို record လုပ်ထားပြီးသူများကို online ပေါ်မှာလဲပြလို့ရတယ်နောက်ကိုတငယ်ချင်းတွေကိုပါသုံးဖို့ဆွဲဆောင်နိုင်ရင် 5 gig အထိ storage ကိုသူတို့ကတိုးပေးအောင်မှာဆိုပဲ file နဲ့ save လုပ်ဖို့ကလည်းခက်ခက်ခဲခဲမဟုတ်ဘူးဗ
ျ Hotmail လိုမျိုးဒီ Microsoft account ရှိတဲ့သူတိုင်း onedrive.com မှာ login လုပ်နိုင်တယ်မရှိရင်လည်းကိစ္စမရှိပါဘူးအဲ့ဒီမှာ sign up လုပ်လိုက်ရုံပါပဲ Windows 8.1 သုံးတဲ့ဆိုရင်တော့သူ့ application ကပါပြီးသားပဲ Mac သုံးတဲ့သူတို့နောက်အရင် Windows operating system ဖောင်းတွေကိုသုံးတဲ့သူတွေဆိုရင်တော့ OneDrive application ကို download လုပ်ရမှာပေါ့ Microsoft မျှော်လင့်နေသလိုဒီ OneDrive Cloud Storage ကလူငယ်တွေကိုဘလောက်ဆွဲဆောင်နိုင်တယ်လဲဆိုတာကိုတော့ IT ဆောင်းပါးရှင်တွေထပ်ရေးကြတာကိုပဲစောင့်ဖတ်ကြတာပေါ့ကိုဇော်ဝင်းလှိုင်ရေး